ရေဘေးကြုံတွေ့နေရတာဒီတိုင်းနဲ့ပြည်နယ်လေးခုလောက်မှာရှိရပေါ့ဝင်းကြီးဆိုတော့ပြည်အောင်စုအစိုးရအနေနဲ့ဘလူရီကူညီထောက်ပံ့ပေးနေတာရှိလဲရှင့
်ဖြစ်များတာတော့ကရင်မွန်ပဲပေါ့နော်အခုများတာပေါ့ပြည်အောင်စုအစိုးရကပြည်နယ်တိုင်းအစိုးရတွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်တယ်ပြည်အောင်စုအစိုးရအနေနဲ့တိုက်ရိုက်ဆောင်ရွက်ကြတယ်ရှိတယ်ပြည်အောင်စုအစိုးရမှာအမျိုးသားတဘောဘေးအနေနဲ့ဆက်ခံပတ်မှုကော်မတီဆိုင်ရှိတယ်ပြည်နယ်တိုင်းဆင်းဆက်မှာလည်းဒီကော်မတီတွေရှိတယ်အဲ့တော့ပြည်နယ်တိုင်းနေမှာတော့ဝင်းကျုပ်တွေနဲ့ဒီကော်မတီရဲ့ပူးပေါင်းပြီးတော့ဆောင်ရွက်တယ်ဒီရေဘေးကြီးကျက်ဖြစ်တဲ့ဒေသတွေမှာကုကေယုံဆိုပြီးတော့ဖွင့်တယ်အဲ့ဒီကနေကြီးကျက်ပြီးတော့အကုန်လုံးဆောင်ရွက်တယ်ကျွန်တော်တို့ပြည်အောင်စုကနေတိုက်ရိုက်သွားပြီးတော့ဘာတွေဆောင်ရွက်လဲဆိုတော့ဒီကော်မတီကနေပြီးတော့ဝေကြီးထောက်ပံ့တာတွေလုပ်တယ်နိုင်ငံတော်အစိုးရမှာရှာဝန်ရှိတဲ့လူကြီးတွေကြီးကဲများစီးစင်ပါလေတဲ့ရဲ့လူတန်းတာတွေရှိတယ်ငွေကြေးထောက်ပံ့တာရှိတယ်ဒီပြီးဖြစ်တဲ့အတွက်ကြောင့်ပြီးမတဲ့ဟာတွေကတော့စက်တန်လီတို့ဖိုင်ဘာလီတို့ဒါတွေလောက်ရတယ် speed boat တွေလည်းပြီးတာရှိတယ်အဲ့တော့အခုတည်းကဒီနေ့တိုင်းဖြစ်တဲ့ဟာအားလုံးဆိုရင် speed boat ကြီးက9စီးနဲ့ fiber set လေးအစီးကြီးကကျွန်တော်တို့အားလုံးပေါင်းဆိုရင်အဲ့လောက်ရှိသွားပြီထောက်ပံ့တာဒါအမှန်တန်ရေးကြီးတဲ့ရေးကြီးတဲ့အချိန်မှာအခုဖြစ်ပြောင်းဒီသခိုင်းနေပြီးတော့ဒါကတော့ကဲ့မနေလည်းမရှိတော့ဘာမှမဖြစ်တော့နည်းနည်းပါးပါးဖြစ်တယ်မကွေးဖြတ်ပြီးတော့မုံမယ်မုံပြီးတော့မှပကိုးကရင်တင်းနေတာကြီးအဲ့တော့အကုန်လုံးနဲ့ဆိုင်နေဆိုင်နေနေရအားလုံးကိုပြောတာကျွန်တော်ကအစီးကြီးကြော်ပြီးထောက်ပံ့တာ
ဝင်ကြီးတို့ဒီထောက်ပံ့ပေးနေတဲ့အတိုင်းအတာတွေကဒီရေဘေးသင့်ပြည်သူတွေအတွက်လုံလောက်မှုရှိလားရှင်
ဆန္ဒကနေပိုင်းတစ်ပိုင်းရှိတယ်တစ်ပိုင်းကကယ်ဆေးရေးစခန်းကိုရောက်ရှိလာတဲ့လူတွေထောက်ပံ့တာအလျံပဲပဲအဲ့ဒါကတော့ကယ်ဆေးစခန်းကိုရောက်တဲ့လူတွေကလုံလောက်တယ်ဒါပေမဲ့ပြန်ခဲ့တဲ့လူတွေရှိတယ်ပြန်ခဲ့ဆိုတာနှစ်မျိုးတွေ့တာနေတာပေါ့နော်ကိုယ့်ရဲ့နေရာကိုဒါလည်းအကြောင်းမျိုးရှိမှာပေါ့နောက်တစ်ခုကတော့လာလို့မရတော့တာအဲ့နှစ်လမ်းရှိတယ်ဘယ်နှမ်းနဲ့ပဲနေစီပြန်ခဲ့တဲ့လူတွေအတွက်ကိုမရောက်ရောက်တဲ့နည်းနဲ့ပို့ဆောင်နေဆိုတဲ့ကိစ္စကအခုကြိုးပမ်းဆောင်ရနေတယ်ဒါလည်းအတော်အသင့်အောင်မြင်လာပြီညာနှုံးကြီးတော့မဟုတ်သေးဘူးအဲ့ဒါဒါပေမဲ့လည်းစခန်းကြီးမှာလာရောက်ရင်ပို့ပြီးတော့အဆင်ပြေတဲ့အတွက်ကြောင့်စခန်းကြီးကိုရောက်လာတဲ့ဥယျာဉ်ကတော့များလာတယ်အဲ့တော့ကြံခဲ့တဲ့သူတွေကိုလည်းမကြံရအောင်ဆိုပြီးတော့ကြိုးစားဆောင်ရနေတယ်ဥမာပြောရရင်ဒီလင်းလိုပေါ့နော
်
ဒီလင်းရဲ့အထက်မှာရွာတွေရှိရဲ့အပန်းဆက်ခဲတဲ့နေရာတွေရှိရဲ့နှက်ကြီးဆုံးပေါ့နော်အဲ့ဒါဆိုရင်ကျွန်တော်တို့ကနေပြီးတော့တက်မတော်လို့နော်ဒီဖောင်ဒေးရှင်းဒီသကံဒီဒိုင်းနဲ့ပူးပေါင်းပြီးတော့ကြောက်အောင်လို့စက်တက်လေးတွေရောနောက်ကားအမြင့်ကြီးတွေနဲ့ရောစသဖြင့်အဲ့လိုမျိုးကြိုးစားဆောင်ရနေတာရှိရဲ့နှက်ကြီးဆိုလို့ရှိရင်အခက်ခဲတယ်မရောက်ဘူးဆိုရင်အခုထောက်ပံ့ရေးပစ္စည်းတွေရောက်ပြီးသားရွာတွေကိုလည်းဆက်လက်ကြိုးစားပြီးတော့ရောက်ရှိအောင်ဆောင်ရနေပြီ
ဒီရေဘေးနဲ့ပတ်သက်ပြီးပေါ့ဒီနိုင်ငံတကာအကူအညီတွေယူရမယ့်အခြေအနေရောရှိလားရှင
်နိုင်ငံတကာနဲ့ကျွန်တော်တို့ကအဆက်အသွယ်မပြတ်ဘူး။ဥပမာ WFP လို့ဖွဲ့စည်းပြီးဆိုရင်လည်းတို့ကဘာထောက်ပံ့မကျင်နဲ့ညာထောက်ပံ့ကျင်နဲ့ဆိုတာကြီးကျွန်တော်တို့နဲ့နှိမ့်နိုင်တာပြီ။လိုအပ်တဲ့အချိန်မှာကျွန်တော်တို့ကလက်ခံလိုက်အောင်ပဲ။အဲ့ဒါမျိုးချိန်ဆက်ထားတာကြီးဖြစ်တယ်ခင်ဗျာ။ဒီ ASEAN ဆိုအဟာစင်တာဆိုတော့နဲ့လည်းကျွန်တော်တို့ဗီဒီယိုချက်တင်ဒီပိုင်းလုပ်တယ်၊ကြိုးကြောင်းတွေပြပြထားတယ်၊လိုတဲ့အချိန်မှာအစင်းနဲ့အဲ့လိုမျိုးကန်လန်းနာတွေအစင်းနဲ့ရှိရဲ။အခုဒီခါတော့ကျွန်တော်တို့ရဲ့ဆောင်ရွက်ချက်တွေကလုံးလုံးကန်လို့ရတဲ့အချိန်မှာရှိသေးတဲ့အတွက်ကြောင့်ကျွန်တော်တို့ဒီလိုချိတ်ဆက်တာနဲ့လုပ်ထားတာပဲရှိသေးတယ်
။ခုနောက်ပိုင်းပေါ်ဝင်ကြီးဒီမြန်မာနိုင်ငံကသဘာဝဘေးဒဏ်တွေပေါ်ပိုပြီးခံစားလာရတာကိုတွေ့ရတယ်။ဒီလိုမျိုးသဘာဝဘေးဒဏ်တွေပိုများလာတာဘာကြောင့်လို့ပြောလို့ရမလဲရှင
်။ကမ္ဘာလုံးတိုက်တာအနေနဲ့ရာသီဥတုကြောင့်လည်းမဟုတ်ဖြစ်တယ်။အင်မီတန်အေးရဲ့ဒေတာမှာအင်မီတန်ပူနေတယ်။ကျွန်တော်တို့မကြခင်ကလန်ဒန်ကိုရောက်တယ်။သူတို့ချိန်မှာ -3 +3 4 5 ဒီနေရာတို့မီးလင်းပူတဲ့နေရာကနေပြီးတော့ကျွန်တော်တို့ရောက်တဲ့ဒီကဲဘက်က36 centigrade ရောက်တယ်။36သူတို့ပို့မှာတော့အရန်ကောင်းလာတယ်။သဘာကြီးကပူနေလာတယ်ဆိုတာလည်းပါတယ်။အဲ့တော့ဘာဖြစ်လဲဆိုတော့ဝေးကြီးမယ်ဒေပြင်းနေတိုက်မယ်ဒါတက္ကမလုံးမှာဖြစ်တယ်တောင်တွေ့တဲ့ဂျပန်မှာလည်းဖြစ်တယ်ပြည်내နိုင်ငံတွေမှာလည်းဖြစ်တယ်နမနိကတော့ကိုယ့်ရဲ့နိုင်ငံအတွင်းမှာပဲခြေနေရရက်တီကြောင်းမှာမိကြောင်းနေတိမ်ငေါ်လာတယ်ဘာတွေတွေ့တယ်ညာတွေတွေ့စသဖြင့်ဒီစာတွေကြတယ်မိကြောင်းနေတိမ်ငေါ်တာရှိတယ်တစ်တီခုတ်လို့တစ်တော်တွေပြုံးလို့ရာသီဥတုပြောင်းလဲလာတယ်တကယ်တမ်းရေစီးဆင်းလာတဲ့ခါမှာခံထားတဲ့နေတစ်ပင်တွေမရှိတော့ဘူးစသဖြင့်ပေါ့အများကြီးကြီးတာပေါ့နော်အိမ်တွေယာတွေတိဆောက်တဲ့ခါမှာစနစ်တကျတိဆောက်တာနေပြီးတော့ယိုရင်းပြက်ပြားလာတဲ့ခါမှာပုံမှန်ဒီစီးလာတွေစသဖြင့်ဓာတ်ရီအကုန်လုံးကလည်းပိတ်သွားတာတွေရှိနိုင်တယ်အဲ့တော့ဓာတ်ရီကအကြောင်းတရားပေါင်းစုံပေါင်းဆက်တာပေါ့နောက်ကမ္ဘာရည်ဒီကြောင်းလေးချက်ကတော့အဓိကကြီးပေါ့နောက်ဒီမှာမှကိုယ့်ဒေသနဲ့ကိုအဲ့လိုမျိုးအကြောင်းချင်းချင်းအရာတွေကနေဥတည်ပြီးတော့ဒီလိုမျိုးရည်ကြီးရည်ချမ်းမှုတွေဖြစ်တာနောက်တစ်ခုထူးခြားချက်ဒီနှစ်အတွက်ကရာသီဥတုရဲ့ပြင်းထန်ဖောက်ပြက်မှုကအချိန်တိုအတွင်းမှာပြင်းပြင်းထန်ထန်ဖြစ်တယ်ဆိုတာအဓိကရည်ကြီးတဲ့ချက်ပဲဥပမာမိုးရွာတဲ့ဆိုရည်ကြီးအများကြီးပါတယ်အင်အားပြင်းတဲ့ရည်ကြီးကြလာတယ်ဒါတွေကအဓိကချက်တွေဖြစ်ပါတ
ယ်လက်ရှိအခြေအနေကအရေးပေါ်အခြေအနေကြီးညာတင်းနေလားရှင
်အရေးပေါ်အခြေအနေဆိုတာနဲ့ပတ်သက်လို့နားလည်အောင်ပြောရရင်တော့ကျွန်တော်တို့မှာသဘောဘီအန်နဲ့ဆိုင်ရာကောင်းကင်မှုပြည်2023ဆိုတာရှိတယ
်နေ
ဦးပြည်2025ဆိုတာရှိတယ်အဲ့ဒီထဲမှာကအရေးပေါ်အခြေအနေကြီးညာရင်းနဲ့ပတ်သက်ရင်တခါတည်းသတ်မှတ်ပြီးသားရှိပါတယ်ခင်ဗျကျွန
်
တော်တို့အခုဆောင်ရွက်နေတာတွေကအသက်အိုးအိမ်စည်းစိမ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆောင်ရွက်နိုင်တဲ့အဆင့်မှာရောက်နေတယ်တဘောဘေးဖြစ်ကြောက်ရောက်ဖို့ဆိုလို့ရှိရင်ဒေသတွေမှာအသက်အိုးအိမ်စည်းစိမ်နဲ့တဘောပတ်ဝန်းကျင်ထိခိုက်မှုအလွန်ကြီးမားသည့်ဘေးအန္တရာယ်ကြောက်ရောက်ခြင်းဆိုတာပါတယ်လူနဲ့တိရစ္ဆာန်အများပြားသိကြည်ဆုံးရှုံးခြင်းဆိုတာပါတယ်စောက်ကြီးပစ္စည်းဥစ္စာတွေသံမွန်ကြောင့်လုပ်ငန်းတွေဆိုးရွားစွာထိခိုက်ပျက်စီးဆုံးရှုံးခြင်းဆိုတာပါတယ်လူမှုရေးကိစ္စတွေဆိုးရွားစွာထိခိုက်ပျက်စီးခြင်းဆိုတာပါတယ်တဘောပတ်ဝန်းကျင်တစ်ခုလုံးကြီးကိုဆိုးဆိုးဝါးဝါထိခိုက်ပျက်စီးသွားစေတယ်ဆိုတာပါတယ်မူလအခြေအနေပြန်ရအောင်ဆောင်ရွက်ဖို့အလွန်ခက်ခဲခြင်းဆိုတာပါတယ်အဲ့လိုမျိုးတွေနဲ့ရေးထားတာရှိရခင်ဗျဥပဒေမှာအဲ့တော့ဒါကိုအတွက်ကိုကျွန်တော်တို့ကနေပြီးတော့ ချိန်ဆပြီးတော့ကျွန်တော်တို့ကဒါကိုဆောင်ရွက်ရတယ်ဆိုတော့အခုလည်းကျွန်တော်တို့ manage လုပ်နေတယ်အားလုံးရဲ့ပူးပေါင်းဆောင်ရွက်မှုနဲ့အခုလောလောဆယ်ဆယ်လုပ်နေနိုင်တာကိုတွေ့ရပါတယ
်ဒီရေတွေပြန်ကျသွားပြီဆိုရင်ရောပြန်လဲထူထောင်ရေးအတွက်ကဝန်ကြီးတို့ budget တွေဘယ်လိုမျိုးရထားတာရှိလဲရှင
်မြန်မာသဘောဝိစီမံခန့်ခွဲမှုကော်မတီရဲ့ budget မှာပြန်လဲထူထောင်ရေးအတွက်ကိုရထားတာတွေရှိတယ်ကျွန်တော်တို့ UK ပြန်ဝန်ကြီးဌာနမှာလည်းပြန်လဲထူထောင်ရေးအတွက်ရထားတာတွေရှိတယ်အဲ့တော့ကျွန်တော်တို့ဒီနေ့တိုင်းအသီးသီးမှာလည်း budget တွေကိုဖြန့်ဝေထားတာတွေရှိတယ်ပြန်လဲထူထောင်ရေးကြတော့ဝန်ကြီးဌာနတစ်ခုရဲ့လုပ်ရတာမဟုတ်ဘူးဖွဲ့စည်းတစ်ခုရဲ့လုပ်ရတာမဟုတ်ဘူးသက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေဝန်ကြီးဌာနတွေအားလုံးပူးပေါင်းဆောင်ရွက်ရတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီဟာကိုလုပ်ငန်းကော်မတီ12ရက်နဲ့မြို့သားသဘောဝဘေးအန်နဲ့စီမံခန့်ခွဲမှုကော်မတီရဲ့ကြီးကြပ်မှုနဲ့ကျွန်တော်တို့ဒါကိုကိရိယာဖြစ်အောင်ပြန်လည်ဆောင်ရွက်သွားမှာခင်ဗျ
ဒီလိုသဘောဝဘေးတွေကိုကူညီထောက်ပံ့ဖို့အတွက်ကဘတ်ဂျက်ကတည်ထောင်ရှိရလားဒါမှမဟုတ်ဝန်ကြီးဒီလူကေပြန်ဝန်ကြီးဌာနရဲ့ဘတ်ဂျက်အောက်ကသွားရတာမျိုးလားရှင
်လူကေပြန်ဝန်ကြီးဌာနကဘာလုပ်လဲဆိုအရေးပေါ်ဥမာဆန်ရိတ်ခါတပတ်စာထောက်ပံ့တယ်တယောက်ကို2100နှုန်းနဲ့10ယောက်ရှိရင်2100ထောက်ပံ့တယ်ဆိုမှပြောတာဆန်ရိတ်ခါပစ္စည်းထောက်ပံ့တာရှိစက်တက်လီတို့ဘာလို့ထောက်ပံ့တာရှိရဲအဝိစားအိမ်လုံးပစ္စည်းထောက်ပံ့တာရှိတယ
်
ချက်ချင်းမဆိုင်မတော့တုံ့ပြန်တာလုပ်တယ်နောက်တစ်ခုကကြီးကြီးမားမားတဲ့ထောက်ပံ့မှုတွေလောက်ရတော့မယ်အများကြီးအကုန်လုံးနဲ့ခြုံပြီးတော့ဆောင်ရွက်ရအောင်မယ်ဆိုရင်အမြဲတမ်းသဘောပေးအန်နဲ့စီမံခန့်ခွဲမှုကော်မတီရဲ့ရန်ပုံငွေတစ်နှစ်ကို20ဘီလီယံကျပ်ရှိပါတယ်ခင်ဗျအဲ့ဒီအနေနဲ့ကျွန်တော်တို့သုံးဆွဲရ
တယ်တမတို့သိရသလောက်ဒီတစ်ခေါက်ရေးပေးနဲ့ပတ်သက်ပြီးတော့ပြည်တော်စုအစိုးရရောတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေရောသူတို့ကြိုပြီးတော့ပြင်ဆင်ထားတာမျိုးတွေရှိရလို့သိရတယ်ဆိုတော့တကယ်ရေးပေးကြုံလာတဲ့အခါမှာရောကြိုတင်ပြင်ဆင်ထားတဲ့အတိုင်းဆောင်ရွက်နိုင်လားရှင
်ဆောင်ရွက်နိုင်တယ်ကျွန်တော်တို့ချိတ်ဆက်မှုတွေအားကောင်းတယ်ပူးပေါင်းဆောင်ရွက်မှုတွေအားကောင်းတယ်ပြည်တော်စုနဲ့ပြည်နယ်တိုင်းအစိုးရတွေရဲ့ပူးပေါင်းမှုတွေကဟိုထိတ်သက်မိသွားတယ်ဒါကြိုတင်ဆောင်ရွက်ထားတဲ့အတွက်ကြောင့်ဖြစ်တယ်တချို့ပြည်နယ်တိုင်းတွေဆိုသူတို့ကျူစာပန်းစာလှုပ်ဆောင်လာကြတယ်မွန်မာဖြစ်သွားတဲ့ဟာဆိုလို့ရှိရင်10နှစ်လောက်ကျမှမွေးချင်း 73.8 ဆိုတာတစ်ခါမှမပြောဘူးပေါ့ရေးကြများတယ်ရေးပါများတယ်ပေါ့အင်အားတအားကြီးတော့ရေးတွေဟိုတစ်ခါလဲအင်ထုတ်ခွဲသလိုတွေတကယ်မာတဲ့မြေတွေတောင်မှကြီးကြနိုင်အောင်ဆွမ်းဆောင်နိုင်တဲ့ရေးတွေဖြစ်နေတယ်အင်အားတွေပြင့်ထန်တယ်အတွက်ကြောင့်ကျွန်တော်တို့ကျူတင်ပြင်ဆင်မှုရှိတော့လဲလှုပ်ခါရတယ်ဒါပေမဲ့ကျူတင်ပြင်ဆင်ထားတဲ့အတွက်ကြောင့်တော့ရှင်းနေမဖြစ်ဘူးခံရတာတက်တာသွားတာ
ဟုတ်ကဲ့ပါဝန်ကြီးရှင်ခုလိုဖြေကြားပေးတာကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့